Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ13ရက်ပုံရိုးနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသိဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုဒီကနေ့အများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့ကားဘုံးပောက်ကွဲမှုကြောင့်ကလေးတွေပါဝင်လူ9ဦးသေဆုံးပြီး10ဦးတင်မနေတန်ရရသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြေးသွားမှာပါ
ကောင်းပါပါရှင်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ပညာရေးပေါ်ရာဆောင်တဲ့ဒီလက်နက်ကြီးတွေကျလာတဲ့အတွက်အဆောင်နဲ့ကျောင်းသူကျောင်းသားတွေကိုပေးလို့ရရွှေ့ပြောင်းပေးခဲ့ရပါတယ်
။မနေ့ကလက်နက်ကြီးတွေနဲ့ဒီတပ်မတော်ပြစ်တာတော့ကျွန်တော်ကြားပါတော့။ဘယ်ဘက်ကိုပြစ်လဲတော့ကျွန်တော်မသိဘူးပြ။ပြစ်တာတော့ပြစ်တယ်ဗျာ။ဟိုဘက်မိုင်းကောလည်းပြစ်တယ်၊ကျောင်းမဲလည်းပြစ်တယ်ဗျာ။နှစ်ဖက်ပြစ်နေရ
ကြောင်မဲပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံဝင်းပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်စုံကြားကြမှာပါ။ဒါပြင်အာကစားအခြေပြုပြီးတော့မွေးရီဆေးဝါးတာစီကာကိုရေးအသိပညာပေးတဲ့အနေနဲ့ရန်ကုန်အမေရိကန်သံယုံနဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တို့ပူးပေါင်းကျင်းပလိုက်တဲ့အစီအစဉ်တစ်ခုအကြောင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါသေးတယ်။နိုင်ငံတကာသတင်းဆောင်မှာတော့ကလေးဘွားကလေးကအမေရိကန်ကိုမိဘတွေနဲ့အတူရောက်လာတဲ့အထောက်အထားမဲ့လူငယ်၈သိန်းတို့ရဲ့အနာဂတ်အရေးအမေရိကန်တရားရုံးချုပ်တရားသူကြီးကိုဦးရိုဆုံးဖြတ်တော်မဲ့တင်ဒင်တွေကိုထုတ်လွှင့်သွားဖို့လည်းရှိပါသေးတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုဒီကနေ့အများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်စုံစမ်းမှုတွေကိုတော့အလွတ်တော်ထောက်လိုင်းကော်မတီကဦးဆောင်နေတာပါလက်ရှိတာဝန်ထမ်းဆောင်နေတဲ့တန်တမန်တွေတန်တမန်ဝန်ထမ်းဟောင်းတွေအစိုးရအရာရှိတွေကိုသတင်းပတ်နဲ့ချီတကပိတ်မင်းမြန်ပြီးလွတ်တော်အမတ်တွေရောနိုင်ငံတော်ကပါစောင့်ကြည့်သွားကြမယ်ဒီကနေ့ကျန်းနာဝင်မှာတော့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံတေလာနဲ့အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်တို့ထွက်ဆိုကြမှာဖြစ်ပါတယ်တောက်ချန်နေ့မှာထွက်ဆိုဖို့စီစဉ်ထားသူတူဖြစ်တဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအောင်မရီယိုဗန်နိုဗစ်ချာတိုင်းပြည်အတွက်ဆက်စုနေတဲ့ချီပြီးကျိုးပန်းဆောင်ရွက်ခဲ့တဲ့စံနမူနာပြပုဂ္ဂိုလ်တူဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌအဒန်ရှစ်ကပြောဆိုထားတာပါထွက်ဆိုမဲ့သူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေကိုအမေရိကန်ပြည်သူတွေလွတ်တော်ကိုယ်စားလှယ်ကြားသိခွင့်ရဖို့အင်တာနက်မှာအရေးကြီးတယ်လို့ယုံကြည်ကြောင်းလဲကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်ယူကရိန်းဆိုင်ရာအမေရိကန်အစိုးရသတ္တမဏိဖြစ်ကြတဲ့ထေလာနဲ့ကန့်တို့ကတော့ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စီးရေးကူညီဒေါ်လာ390တန်းကိုအမေရိကန်ကမှပေးရခင်မှာ2020ပြည့်အမေရိကန်သမ္မတယူကော့ဘွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်မှုကြိုးပမ်းနေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရန့်ကဖိအားပေးခဲ့တဲ့အကြောင်းအစောပိုင်းတကပိတ်စုံစမ်းမှုတွေအတွင်းမှာပြောဆိုထားတာပါသမ္မတရဲ့ Republican Party ဝန်ကြီးချာမနေ့ကဖြန့်ဝေထားတဲ့ရုံးနှင်းမှတ်တမ်းတစောင်းအရကတော့ကျန်းနာဝဲမှာထွက်ဆိုမဲ့တက်တွေကိုအပြင်းထန်မေးခွန်းထုတ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
American သမ္မတ Donald Trump နဲ့ Turkey သမ္မတ Recep Tayyip Erdogan တို့ဒီကနေ့အင်ဘီရာမှာတွေ့ဆုံကြဖို့ရှိနေပြီး Syria မြောက်ပိုင်းကို Turkey စစ်ဝင်တိုက်နေတဲ့ကိစ္စ Russia စီကနေလေကြောင်းရန်ကာကွယ်ရေးစနစ် Turkey ဝယ်ယူနေတဲ့ကိစ္စတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံပြီးရင်ပူးရဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့အင်ဘီရာရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ NATO အဖွဲ့ဝင် Turkey က Russia လို့S-400 လေယာဉ်ပစ်ဒုံးလက်နက်စနစ်ဝယ်ယူတဲ့ကိစ္စအပေါ်အမေရိကန်ကစိုးရိမ်ကြောင်းပြောကြားထားပါတယ်နေတိုမဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးစနစ်နဲ့မကိုက်ညီသလိုအမေရိကန်လို့ F-35 တိုက်လေယာဉ်တွေအတွက်အန္တရာယ်ရှိတယ်လို့အမေရိကန်ပြောကြားထားပါတယ်။ဒါကြောင့် F-35 တိုက်လေယာဉ်တွေတူရကီကိုရောင်းချမဲ့အစီအစဉ်ကိုအမေရိကန်ကဆိုင်းထားပါတယ်။တူရကီသမ္မတနဲ့ဆွေးနွေးတဲ့အခါမှာရုရှားစီကမစ်ဆိုင်းဒုံးတွေဝယ်နေတဲ့ကိစ္စကိုသမ္မတထရမ့်ကအဓိကဆွေးနွေးလိမ့်မယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတစ်ယောက်ကပြောပါတယ်။အမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေပြန်လည်ဥမော်လာမဲ့အခြေအနေကိုအမေရိကန်ကအကြီးအကျယ်စိုးရိမ်နေတာကြောင့်ဒီကိစ္စကိုလည်းသမ္မတထရမ့်ကသမ္မတအာဒိုဝမ်နဲ့ဦးစားပေးဆွေးနွေးမယ်လို့ပြောပါတယ်။လူ့အခွင့်အရေးကိစ္စကိုလည်းဆွေးနွေးမဲ့အစီအစဉ်ထဲမှာပါတယ်လို့ဆိုပါတယ်။တူရကီအနေနဲ့ဒုံးလက်နက်ရန်ကာကွယ်ရေးစနစ်အရေးပေါ်လိုအပ်တဲ့အတွက်ဝယ်ယူရတာဖြစ်တယ်လို့သမ္မတအာဒိုဝမ်ပြောခွင့်ရသူက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အမေရိကန်နဲ့တူရကီဆက်ဆံရေးမှာအဖို့အထင်မဖြစ်အောင်ဒါကိုအမေရိကန်ကအတိအမှတ်ပြုတင်တယ်လို့လည်းဆိုပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့ကားဘုံးပေါက်ကွဲမှုကြောင့်ကလေးတွေပါဝင်လူခဏဦးသေဆုံးပြီး10ဦးထဏ်မှန်းထံရသွားပါတယ်။ဒီနေ့ဆောင်းပိုင်းပေါက်ကွဲမှုဟာနိုင်ငံခြားပုဂ္ဂလိကလုံခြုံရေးကော်မတီတစ်ခုပိုင်းကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနပြောခွင့်ရနာဆရ်ရာခမီက Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ထဏ်ရသူတွေတဲ့ကော်မတီကနိုင်ငံခြားသားဝန်ထမ်း4ဦးပါဝင်ကြောင်းလဲပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ကျန်ပတ်တက်ခတ်မှုတွေကပူးမျိုးတော်မှာရဲ့နှဲငယ်ချာညင်တက်နေခြင်းမှာဖြစ်ပွားခဲ့တဲ့တက်ခတ်မှုတွေဘသူကမှတော့သူတို့လက်ချဲဆိုပြီးလက်တလောချင်ညာတာမျိုးတော့မရှိသေးပါဘူး။အရင်တုန်းကဒီလိုတက်ခတ်မှုမျိုးတွေကိုတော့တာလီဘန်နေနဲ့ ISIS စစ်သွေးကြွအုပ်စုရဲ့အာဖဂန်နစ္စတန်ဆိုင်ရာအဖွဲ့ဝင်နဲ့ဆက်နွယ်တဲ့အုပ်စုတွေကသူတို့လက်ချက်ဖြစ်နေကျင်ညာလေးရှိရပါတယ်။တာလီဘန်နေဖန်ဆီးထားတဲ့အမေရိကန်နဲ့ဩစတြေးလျနိုင်ငံသား2ယောက်နဲ့လဲလှယ်ဖို့ထိတ်တန့်တာလီဘန်အကျဉ်းသား3ယောက်ကိုအာဖဂန်သမ္မတအရှေ့ကာနီလွှတ်ပေးလိုက်ပြီးနောက်တည့်မှာပဲအခုလိုတိုက်ခိုက်မှုနဲ့ကြုံခဲ့ရတာပါအမေရိကန်နိုင်ငံသားကေဗင်ကင်းနဲ့ဩစတြေးလျနိုင်ငံသားတီမိုသီဝီကီစတိုကိုတော့သူတို့နှုတ်ပမောက္ခတွေဖြစ်နေစာတင်ကြားပို့ချနေကြတဲ့ကာဘူးမြို့တော်ကအမေရိကန်တပ်သူဂျောင်းဝင်းအပြင်ဘက်မှာ2016ဩဂုတ်လကတာလီဘန်နေဖမ်းဆီးသွားတာဖြစ်ပါတယ်မနေ့တုန်းကပြန်လွှတ်ပေးလိုက်တဲ့တာလီဘန်အစစ်မြေအကျဉ်းသား3ဖြစ်တဲ့ဟာကာနီကျမ်းပယ်အဖွဲ့ခေါင်းဆောင်ရဲ့ညီဖြစ်သူအန်နက်ဟာကာနီတာလီဘန်တပ်မှုနှုတ်ဖြစ်တဲ့ဟာဂျီမာလီခန်နဲ့ဟာဖစ်ရာရှိတ်တို့ကိုတော့အာဖဂန်စိုးရက2014ခုနှစ်ကတည်းကဖမ်းဆီးထားတာလည်းဖြစ်ပါတယ်
အစ္စရေးအနေနဲ့ဂါဇာကမ်းမြောင်ဘက်ကပါလက်စတိုင်းစစ်သွေးကြွတွေနဲ့ပဋိပက္ခတွေပိုဆိုးမလာခြင်းပေမဲ့တိုက်ခိုက်မှုတိုင်းကိုတုံ့ပြန်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပြောကြားလိုက်ပါတယ်။ပါလက်စတိုင်းဘက်ကအစ္စလာမစ်ဂျီဟတ်လှုပ်ရှားမှုအဖွဲ့အနေနဲ့တိုက်ခိုက်မှုတွေကိုရပ်မလားပိုပြင်းထန်တဲ့လက်တုံ့ပြန်မှုကိုရင်ဆိုင်မလဲဆိုတာရွေးချယ်နိုင်တယ်လို့ဒီကနေ့ကက်ဘိနက်အစည်းအဝေးမှာဝန်ကြီးချုပ်နတန်ယာဟုကပြောခဲ့ပါတယ်။အစ္စရေးနယ်မြေထဲကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတဲ့စစ်သွေးကြွတွေရှိရာဂါဇာကမ်းမြောင်ဘက်ကိုအစ္စရေးစစ်တပ်ဖွဲ့ကဒီကနေ့လေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်မှုတွေပြန်ဆတဲ့အင်္ဂါနေ့တွေကပါလက်စတိုင်း18ရောက်ထံမှနေသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်အစ္စရေးဘက်ကထိခိုက်သေဆုံးမှုသတင်းတော့မကြားရသေးပါဘူးအစ္စရေးဘက်ကိုစစ်သွေးကြွတွေပစ်ခတ်တဲ့ rocket ဒုံးကျည်200ကျော်တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဂါဇာမှာရှိတဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တပ်မှုကြီးတယောက်သေဆုံးခဲ့ပြီးတဲ့နောက်မှာစစ်သွေးကြွတွေဘက်က rocket ဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်တာဖြစ်ပါတယ်ဂါဇာဒေသကနေအစ္စရေးဘက်ကိုလက်တလော rocket ဒုံးကျည်တွေနဲ့ပစ်ခတ်မှုဟာတပ်မှုကြီးဘာဟာအဘူအယ်အာတာရဲ့လက်ချက်ဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုတွေလုပ်ဖို့သူစီစဉ်နေတာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုကပြောကြားသွားပါတယ
်ဗီရီမရီအန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမြို့ဖြစ်တဲ့မေရန်မြို့ကရက်စကန်တခုကိုဒီကနေ့အသေးခံဘုံးခွဲတက်ခတ်ခဲ့ရမှာ6ဦးတင်မနေတဲ့ရသွားပါတယ်ချမ်ပဝါရာတံပြန်နေနေစီစဉ်နေစတင်နေပြီးရက်စကန်တွေဘာသာရေးကူပြူရနေရာတွေကိုတက်ခတ်ခံရနိုင်တဲ့အကြောင်းသတိပေးချက်ထွက်ပေါ်နေချိန်မှာပဲတက်ခတ်မှုနဲ့ကြုံရတာပါရဲတပ်ဖွဲ့ဝင်တွေအောင်လက်မှတ်တွေလက်ခံရယူဖို့တန်းစီစောင့်ဆိုင်နေချိန်မှာပဲတက်ခတ်သူဟာအဆောင်ကိတ်ကိုကျော်ဖြတ်လာခဲ့ပြီးတခြားရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တိုးတဲ့အချိန်မှာအသေးခံပောက်ခွဲတာဖြစ်တဲ့အကြောင်းလဲအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရမိုဟာမက်အက်ဘာကပြောပါတယ်ကာယနဲ့ရအနီးမှာအသေးခံပေါက်ခွဲခဲ့ရကတက်ခိုက်သူတည်ဆုံးပြီးရဲတပ်ဖွဲ့ဝင်၄ဦးနဲ့အရသာ2ဦးထပ်မင်းလည်းဒဏ်ရာရခဲ့တဲ့အကြောင်းပြောပါတယ်ဒဏ်ရာရသူတွေကိုတော့အနီးနားကရဲတပ်ဖွဲ့စေရုံတစ်ခုကိုပို့ဆောင်ပေးခဲ့ပြီးအများစုကတော့အနေချင်းထိခိုက်ဒဏ်ရာတွေသာရခဲ့ကြတာပါဗီဒီယိုပုံတွေမှာတော့ရဲစခန်းထဲကနေလူတွေထွက်ပြေးကြတာမိလောင်နေတဲ့ကားကမိခိုးလုံးတွေထွက်နေတာကိုလည်းတွေ့ကြရပါတယ်လုံခြုံရေးမတန်းတဲ့ကင်မရာကဗီဒီယိုထဲမှာတော့ကာယနဲ့ရနေကနေတက်ခိုက်သူလမ်းလျှောက်ထွက်လာခဲ့ပြီးတဲ့နောက်အနည်းဆုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာကိုလည်းတွေ့ရပါတယ်တက်ခိုက်သူဟာအသက်24နှစ်အရွယ်တက်သူကျောင်းသားတူဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရသူတူကပြောဆိုထားပြီးဒေသခံ ISIS စစ်သွေးကြွအဖွဲ့တစ်ခုနဲ့ဆက်နွယ်တဲ့အုပ်စုနဲ့ပတ်သက်မှုရှိမရှိစုံစမ်းနေတယ်ဆိုပြီးတော့လည်းပြောဆိုထားတာပါရဲစခန်းမှာလုံခြုံရေးအတွက်စစ်ဆေးမှုတွေရှိရင်လည်းတက်ခိုက်သူဟာသူ့မှာပါလာတဲ့ကျောပုတ်ကိုတာဝန်ရှိသူတွေစစ်ဆေးဖို့ကြိုးစားတဲ့အချိန်မှာပေါက်ခွဲခဲ့တာလို့လည်းအာဏာပိုင်တွေကပြောပါတယ
်ဆနပြပွဲတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာနိုဝင်ဘာ14ရက်နေ့နေ့ဖန်မှာစာတင်ကြားမှုအလုံးကိုရန်နာထားမယ်လို့ပညာရေးဌာနကဒီကနေ့ကြေညာပါတယ်လုံခြုံရေးနဲ့သွားရေးလာရေးစိုးရိမ်မှုတွေကြောင့်မူကြိုးကျောင်းတွေအပါအဝင်အထက်တန်းကျောင်းအထိစာကျောင်းစာပို့ချမှုတွေကိုရန်နာထားမှာဖြစ်တယ်လို့ပညာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် ကျောင်းတွေကိုဆက်ဖွင့်ထားမှာဖြစ်ပေမဲ့စာတင်ပို့ချမှုတွေကိုဖျက်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဟောင်ကောင်ဆန္ဒပြသူတွေဟာတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုထိခိုက်အောင်ရည်ရွယ်ပြီးဒီကနေ့မှလည်းမိရထားဗူရာယုံတွေကားလမ်းတွေကိုပိတ်ဆို့တားဆီးဆန္ဒပြနေကြတာကြောင့်ရထားနဲ့ဘတ်စ်ကပြေးဆွဲမှုတော်တော်များများကိုဖျက်သိမ်းခဲ့ရပါတယ်။ဒေါသထွက်နေတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားမှာပဋိပက္ခတွေရှိနေချိန်မှာအစိုးရကဒီနေ့ကျောင်းတွေမပိတ်တာကြောင့်ကလေးတွေရဲ့လုံခြုံရေးအန္တရာယ်ရှိတယ်ဆိုပြီးအစိုးရအပေါ်ဝေဖန်မှုတွေလည်းတော်တော်လေးထွက်ပေါ်ခဲ့ပါတယ်။မူလာရန်နဲ့အလေရန်ကျောင်းစာသင်ခန်းတော်တော်များများလဲအစိုးရအမိန့်ကိုအခံပြီးတော့ဒီကနေ့ဖျက်သိမ်းခဲ့ပါတယ်။တက္ကသိုလ်ကျောင်းဝင်းတွေမှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ညာရုံးကလည်း Chinese University of Hong Kong တက္ကသိုလ်ဝင်းထဲမှာဆန္ဒပြသူတွေကမီးရှို့မီးလောင်ပုံးတွေနဲ့ပစ်ပေါက်ကြတဲ့အတွက်ရဲတွေကမျက်ရည်ယိုပုံးတွေ၊ရာဘာကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေခံနေရတယ်လို့ဆိုရဲပြည်မာကြီးကနေကျောင်းလာတက်နေတဲ့တရုတ်ကျောင်းသူကျောင်းသားတွေဟောင်ကောင်ကနေထွက်သွားနေကြပါတယ်။ရေကျောင်းကနေထွက်သွားကြတဲ့ပြည်မာကြီးကကျောင်းသားတွေကိုဟောင်ကောင်လုံတင်းတွေကအကူအညီပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။တရုတ်လင်ငန်းနိုင်ငံမှာချိန်နဲ့ရှင်ပြရမယ်လို့ကမန့်ထားတဲ့သမ္မတရွေးကောက်ပွဲမှာကျင်းပခင်မဲဆွယ်စီယွင်ရဲ့နောက်ဆုံးနေ့မှာသူထွက်တံရုံကျင်းပမှုတွေကြောင်းမှာဆိုတဲ့အတွက်ဒီကနေ့ရဲတပ်ဖွဲ့ကလုံခြုံရေးတိုးမြင့်ထားပါတယ်။စနေနေ့ရွေးကောက်ပွဲမှာတောက်ခံမှုအများစုရထားကြတဲ့ခိုးစရီဖြစ်ကြတဲ့ဆာချစ်ပရမဒါဆာနဲ့ဂိုဒါဘာရာရချက်ပက္ဆာတို့ပြိုင်ဆိုင်မဲဆွယ်စီယွင်နေတဲ့ကိုလံဘိုမျိုးတော်နဲ့နီနာတွိုင်းမှာလည်းအထူးရဲတပ်ဖွဲ့တွေကိုလုံခြုံရေးချထားကြတာပါ။ကျင်းပမှုတွေဖြစ်နိုင်တဲ့တရင်တွေရရှိထားတာကြောင့်ပြဿနာဖြစ်နိုင်တဲ့နေမြေတွေမှာလုံခြုံရေးတိုးမြင့်ထားပြီးမဲဆွယ်ပွဲတွေလုံခြုံရေးအတွက်အနှံ့ခံခွေးတွေဖောက်ခွဲပစ္စည်းရှာဖွေတဲ့စက်တွေကိုအသုံးပြုမှဖြစ်တဲ့အကြောင်းလဲအကြီးအကဲရရှိသူကိုကူကားပြီး AFA တရင်ကဖော်ပြထားပါတယ်။
ဒုတိယကမ္ဘာစစ်ပွဲအတွင်းတောင်ကိုရီးယားအမျိုးသမီးတွေကိုလိန်ချေးကျွနေတဲ့ဖွယ်အသုံးချခဲ့တဲ့အတွက်ဂျပန်အစိုးရကိုတွေးအားဆွဲထားတဲ့အမှုကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှတရားရုံးတစ်ခုမှဒီကနေ့စတင်ကြားနာပါတယ်။တခြားနိုင်ငံမှာဂျပန်ပေါ်တရားဆွဲဆိုတာဆိုရင်အချုပ်အခြာကိုကာကွယ်ပေးတဲ့ဂျပန်ဥပဒေအရအကာအကွယ်ပေးထားတဲ့အတွက်ဂျပန်အစိုးရဘက်ကတဦးတယောက်မှတရားရုံးကိုလာရောက်ခြင်းမရှိပါဘူး။လိန်ချေးကျွန်တွေဖြစ်ခဲ့သူ20နဲ့ဆွေမျိုးတွေကတယောက်ကိုဒေါ်လာ 13,000 ကျော်နဲ့ညီမျှတဲ့ရော့ချင်းငွေပေးဖို့2016ခုနှစ်ထဲကတရားဆွဲထားတာပါ။ဒါပေမဲ့တရားရုံးလျှောက်ထားချက်မိကူကိုဂျပန်အစိုးရကလက်ခံဖို့ညှဉ်းဆန်တာကြောင့်ဒီအမှုကိုကြားနာနိုင်ဖို့ကြံကြာခဲ့တာဖြစ်ပါတယ်။1965ခုနှစ်သဘောတူစာချုပ်အရရော့ချင်းပေးတဲ့ကိစ္စအားလုံးရှင်းလင်းပြီလို့ဂျပန်အစိုးရကပြောနေပြီးတောင်ကိုရီးယားဟာဖြည့်ရှင်းပြီးသားကိစ္စကိုအစပြန်ဖော်နေတယ်လို့ဆွဆွဲခဲ့ပါတယ်ရှင်။
ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုကောင်းလွင်းနဲ့မဆူမြတ်မွန်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မြနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းပြည်ထောင်စုလမ်းမကြီးပေါ်မှာဒီကနေ့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အနီးမှာရှိတဲ့တအန်းပညာရေးဘောရာဆောင်ထဲကိုလက်နက်ကြီးတွေကျရောက်ခဲ့တယ်လို့အဆောင်နယ်ကျောင်းသူကျောင်းသား90ကျော်ကိုလည်းကုတ်ခိုင်မြို့ကိုပြောင်းရွှေ့လိုက်ရပါတယ်။ TNLA လို့ခေါ်တဲ့တအန်းပလောင်ပတ်ဖွဲ့ကတော့ဒီကနေ့အနည်းဆုံးတိုက်ပွဲ3နေရာဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရနဲ့မြောက်ပိုင်းမှာမဲအဖွဲ့တွေကြားမှာအပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးဆွေးနွေးဖို့ညှိနှိုင်းနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ကတန်ပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်ဒီနေ့မှာတော့ဒီမနေ့ဟာ6နာရီခွဲလောက်ကတော့ဒီကျောင်းမဲနဲ့နမ်ဆာချစ်အဆက်ကြမှာအဲ့ဒီဒီနေရာဖြစ်တဲ့ဒီကုခိုင်ကောက်ကွင်းနာမနေရာဖြစ်တဲ့အခုခိုင်လောလာဆန်ဖြစ်ပေါ်နော်အခုနောင်နာမတနေရာဖြစ်တဲ့ဒီဖြစ်တာတော့ဒီအဲ့နောက်တဝက်မှာတော့အနေအဆိုကုခိုင်ဆိုတော့နောက်တဝက်တော့တူနေရာဖြစ်တယ်ပေါ့နော်တကယ်တော့ဒီကုခိုင်ရဲ့နံပါတ်ကြားတော့လာလို့တော့ဒီနေ့တော့ PCR တော့မပြီးရသေးဘူးအခုဒီလေဒီကလနာလေးကလနာလေးအဲ့ဒီပုံစံမျိုးရှိသေးတယ်လေဘာလို့ဒီလိုလဲမသိဘူး
ကုတ်ခိုင်ဒေသခံတဦးကတော့ဒီကနေ့မနက်9နာရီဝန်းကျင်လောက်မှာကုတ်ခိုင်မြို့နယ်လွိုင်ဆန်စစ်တောင်ကြီးအနီးမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ကြောင်းပြောပါတယ
်လွိုင်ဆန်စစ်တောင်ရဲ့ဒီဆက်မှာသူတို့အနာပလောင်အဖွဲ့တွေကားတွေတားရလို့ပြောတာပဲကားတွေတားပြီးမှတော့ဟိုပုံမှန်စစ်တားတွေလည်းအကုန်ဘောရကောင်အနာဖတ်ပုံထွက်ပြီးတော့မှဖိတ်ပွဲစဖြစ်တာ။အောင်ချိန်မှာသူတို့အမှအမြဲတမ်းရှိနေသွားလို့ငါတို့ဆက်မှာစနစ်ကြီးချ။အခုခဏနိုင်မှာစား။စ
ိုက်ပွဲလည်းတော်တော်လေးပြင်းတယ်ပြင်းထန်တယ်တော့တနာကြီးကြော်ကြော်လောက်ကြာ
တအန်းပညာရေးပေါ်လာဆောင်ဤမှာဖြစ်ပွားခဲ့တာကြောင့်လက်နက်ကြီးကြီးတွေဟာအဆောင်ဝင်းတွင်းကိုကြောက်ခဲ့ကြောင်းလဲအဆောင်မှာចောင်းသားတွေနဲ့အတူရှိနေတဲ့ဆ iam မလွေးရွှေစုကပြောပါတယ
်ကလေးတွေចောင်းသားခံပြီးအချိန်ပေါ်တော့9:15မှာဆက်ဖြစ်တာပေါ့နော်9:00ခန့်ညင်းထန်ထန်ဖြစ်တာပေါ့နော်ကြတိုက်လက်နက်ကြီးရောလက်နက်ငယ်ရောကြတိုက်ဖြစ်တော့ကလေးတွေလည်းကုန်လုံးအဲ့ဒီခင်းအောင်မှာပဲပြေးပုံကြတာပေါ့ဒီလက်နက်ကြီးကဟိုမင်းကလေးဆောင်နောက်ကကျောင်းပြင်းနားမှာတစ်ခုကြတာပေါ့နော်ဒီအဆောင်ရဲ့အလေတစ်ပဲ့တစ်ခုကြတာပေါ့ပြီးရင်ကြားလေးဆောင်နောက်ကနှစ်ခုပေါ့အာစစ်စစ်ပေါင်းလက်လက်ကြီးကလေးခုကြတာပေါ့နော်အဲပြီးတော့လက်လက်ကြီးကတော့အကြည့်ပြန်မြောက်ကြားလေးဆောင်ရဲ့ခေါင်းမိုးဒီမှာထိပေးရပေါ့နော်အကြောင်းလူကြောင်းသားတော့အထိခတ်မရှိရင်အဲအဆောင်ပဲထိရရှိအဲ့ဒါခဏညင်တော့တဲ့ချိန်မှာတို့လူမျိုးစေမျိုးနဲ့မျိုးတွေကဖြစ်ဆောင်စခန်းမှာခဏပို့ထားပေါ့နော်ကလေးဦးကြီးက51ရောက်ပေါ့နော်စစ်စစ်ပေါင်းပြန်ပြန်မှလည်းရောသူမျိုးရောဆင်းသူတောင်ဖြစ်ဆင်းရှိရလို့
ဘောရာဆောင်ကကလေးတွေကိုကွက်ခိုင်မျိုးကပရာဟိတအတင်းကကားတွေနဲ့လာရောက်ခေါ်ဆောင်ခဲ့ပြီးဂျရနာထွန်းအဆောင်မှာခိတထားထားတယ်လို့အနီးနားကရွာသားတချို့လည်းတင်းရှောင်နေကြပါတယ်ဒီကနေ့မနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးဟာယာယီရက်ဆိုင်ခဲ့ပြီးနောက်ပိုင်းမှာလည်းကားတွေကြိုးကြာကြိုးကြာသာတွာလာတာရှိကြောင်းဒေသခံတွေကပြောပါတယ်ဒီအပိုင်းအတွင်းမှာကြောင်မဲမျိုးဘက်မှာလည်းလက်နေကြီးပြစ်ခတ်တာတွေရှိကြောင်းကြောင်မဲမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ
်။မနေ့ကလက်နေကြီးတွေနဲ့ဒီတပ်မတော်ပြစ်တာတော့ကျွန်တော်ကြားတာပေါ့နော်။ဘယ်ဘက်ကိုပြစ်လဲတော့ကျွန်တော်မသိဘူးပဲ။ပြစ်တာတော့ပြစ်တယ်ဗျာ။ဟိုဘက်မိုင်းကောကလည်းပြစ်တယ်၊ကြောင်မဲကလည်းပြစ်တယ်ဗျာ။နှစ်ဖက်ပြစ်နေရလို့ကြားရတယ်ဗျာ။
TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကတော့ဒီလလာဇန်ပိုင်းကစတင်ပြီးနမ်ဆန်နဲ့မန်တုံစတဲ့ဒေတာဘက်မှာထိုးစစ်စင်နာရီရှိကြောင်းပြောပါတယ်
။အခုလာဇန်ပိုင်းမှာမတော်တော်ဆိုဒီကျွန်တော်ကြီးကြီးမြောင်ဒီတာတပ်ပဒအပြင်ထံထိုးစစ်စင်နာရီကဒီဖြစ်ဒီနမ်ဆန်နေနေကြတော့ဒီမန်တုံနေနေတော့ထိုးစစ်စင်နာပုံများလေဒီဒီမှာဆက်ပြီးဆင်းရဲနေမှာတော့ဒီတော်မဲတက်စကန်ကရောဒီမှာမင်္ဂောတက်စကန်ရောလက်နကြီးတွေနဲ့ဒီတရားငါတရားနေဆင်းမမလေးနဲ့ဒီလိုမင်္ဂောကောင်းကြီးရှိခင်ကြီးရောအခုကျွန်တော်ဒီရဲ့ရဲ့တက်စကန်ဒီပြန်ပါရောမြေရဲ့ကင်းကတော့ဒီလက်နကြီးအကျင်းစီအကျော်ဒီခါနေရဲ့
လက်ရှိဖြစ်ပွားတဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလအတွင်းမှာတော့အစိုးရရဲ့မြို့သားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်လေးဘွဲတို့တွစ်ဆုံဖို့နှစ်ဖက်ညှိနှိုင်းနေပေမဲ့ဒီကနေ့အထိတော့တွစ်ဆုံမဲ့နေရာနဲ့ရက်ကိုသတ်မှတ်နိုင်တာမရှိသေးပါဘူး။
ကမောဇောတင်ပြသွားတာပါရှင်။အခုတော့ရန်ကုန်အမေရိကန်တန်ယုံနဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တို့ပူးရဲချင်းမာတဲ့အစီအစဉ်တစ်ခုအကြောင်းတင်ပြချင်ပါတယ်။အမေရိကန်တန်ယုံနဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တို့ပူးပေါင်းပြီးတော့အားကစားအခြေပြုပြီးမိုးဝေဆေးဝါးတားဆီးကကိုရေးအသိပညာပေးအစီအစဉ်ဖြစ်တဲ့ Community Champion ဘောလုံးလှည့်ကြည့်ရေးအစီအစဉ်တစ်ခုကိုဒီကနေ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီအစီအစဉ်မှာအမေရိကန်နဲ့မြန်မာဘောလုံးနည်းပြနှစ်ယောက်စီကဦးဆောင်ပြီးတော့ကလေးတွေကိုဘောလုံးကစားနည်းလှည့်ကြည့်ပေးပြီးတော့မိုးဝေဆေးဝါးအသိပညာပေးတာကိုလည်းတပြိုင်နက်တည်းလှုပ်ဆောင်ပေးဖို့ဖြစ်ပါတယ်။နိုဝင်ဘာ23ရက်ရန်ကုန်မြို့အမျိုးသားဘောလုံးအကယ်ဒမီမှာလုပ်တဲ့ဒီအစီအစဉ်မိတ်ဆက်ပွဲကိုကိုရိုင်းတွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကုဇော်ထက်ကအပြည့်အစုံတင်ပြထားပါတယ်
။မိုးရစေဝါအသိပညာပေးရာကိုဘောလုံးအားကစားနည်းနဲ့တွဲဖက်လေ့ကျင့်သင်ကြားပေးဖို့ရည်ရွယ်ပြီးအမေရိကန်တန်ယုံနဲ့မြန်မာဘောလုံးအဖွဲ့ချုပ်ပူးပေါင်းလှုပ်ဆောင်နေတဲ့ Community Champion ဘောလုံးလေ့ကျင့်ရေးအစီအစဉ်ကိုဒီနေ့နိုဝင်ဘာ23ရက်ရန်ကုန်မြို့တူဝနာအားကစားခွင့်အမျိုးသားဘောလုံးအကယ်ဒမီမှာစပြီးမိတ်ဆက်လိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကထောက်ပံ့ပေးထားပြီးခုခံအားကျဆင်းရောဂါ HIV AIDS အတွက်အမေရိကန်အစိုးရရဲ့ရေးပေါ်အကူအညီစီမံကိန်းတွေကလည်းတခုဖြစ်ပါတယ်။အခုလိုအမေရိကန်တန်ယုံနဲ့မြန်မာဘောလုံးအဖွဲ့ချုပ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ကနေလေ့ကျင့်သင်ကြားပေးလိုက်တဲ့လူငယ်တွေဟာသူတို့ထိတွေ့ဆက်ဆံရရဲ့အတိုင်းအဝန်းကမူရစီဝါသုံးဆွဲနေတဲ့လူငယ်တွေကိုဆွဲဆောင်ပြီးအားကစားမှာပူးပေါင်းဆောင်ရွက်လာအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ကြောင်းအမေရိကန်တန်ယုံရင်ကျေးမှုရေးရာအရာရှိဂျနီဖာအမ်ရှူအတ်က VOA ကိုပြောပါတယ
်။ So the program that we're doing today is called Community Champions. It's a sports program through which we are trying to promote strong teams that can support strong communities that can be supportive of their friends, family members.
ဒီလှူရှာမှုကို Community Champion လို့ကျွန်တော်တို့နာမည်ပေးထားပါတယ်။ အဓိကရည်ရွယ်ချက်ကတော့ဘောလုံးသမားတွေအနေနဲ့အားကောင်းတဲ့ဖွဲ့စည်းတစ်ခုတိစောက်ပြီးတဲ့အခါကျရင်ပတ်ဝန်းကျင်မှာရှိနေတဲ့မူရစ်ဆေးဆွဲနေသူတွေကိုသူတို့နဲ့ပူးပေါင်းပါဝင်လာနိုင်အောင်ဆွဲဆောင်နိုင်ဖို့ပါအမေရိကန်ကနေ professional အဆင့်ရှိတဲ့နည်းပြနှစ်ယောက်ကိုဖိတ်ခေါ်ထားပြီးမြန်မာနိုင်ငံကနာမည်ကြီးနည်းပြနှစ်ယောက်နဲ့ပူးတွဲတင်ကြားပေးသွားမှာဖြစ်ပါတယ
်မြန်မာနည်းပြဆရာတွေနဲ့ပူးပေါင်းအကူအညီပေးဖို့အမေရိကန်ဘောလုံးနည်းပြ Johnny Collins နဲ့ Lisa Park တို့လည်းခဏတာရောက်ရှိနေပြီးသူတို့အနေနဲ့ဒီအဆီဇန်မှာပူပေါင်းပံ့ပိုးခွင့်ရတာဝမ်းသာကြောင်းဒီနေ့တူဝနာအားကစားခွင့်မြန်မာနိုင်ငံဘောလုံးအကယ်ဒမီမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလီဇာဘတ်ကပြောပါတယ
် So we're here yes just for a few hours but we're here to work with coaches and I think the work after we leave
ကျမတို့နီးပြနှစ်ယောက်နဲ့မြန်မာပြည်ကနီးပြတွေကိုမနေ့ကသင်တန်းလေးပေးထားတယ်အရေးကြီးဆုံးကတော့ကလေးတယောက်ချင်းစီအပေါ်မှာကျမတို့နီးပြတွေအနေနဲ့ပေးနိုင်တဲ့ချစ်ချင်းမြတ်တာတွေပံ့ပိုးနိုင်တာတွေကျမတို့ရှိနေတဲ့အချိန်လေးမှာအတက်နိုင်ဆုံးပေးပါမယ်ဒီကနီးပြတွေကလည်းဆက်လက်ပြီးတော့ကလေးတွေတယောက်ချင်းစီကိုဂရုစိုက်ပေးဖို့အပေးကူညီနိုင်မှုကျမတို့စီစဉ်ထားပါတယ်ဒီနေ့ပွဲလေးနဲ့ဘောလုံးလေးချင်းရင်သင်တန်းမှာအတူလှုပ်ခွင့်ရတဲ့အတွက်လည်းကျမတို့ဝမ်းသာမိပါတယ်
လူငယ်တွေကိုအားကစားနဲ့ပူးတွဲပြီးမူရစေဝါအသိပညာပေးရဲ့ကိစ္စမှာအမေရိကန်ဘောလုံးအဖွဲ့နဲ့ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့အစီအစဉ်တွေရှိကြောင်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။
ကျွန်တော်တို့အနေနဲ့ကတော့ခြေခြေပြင်းပြင်းလွတ်သွားဖို့အစီအစဉ်ရှိပါတယ်။အဲ့တော့ဟိုမြန်မာတိုင်းအောင်နဲ့ရောအမေရိကန်ဘောလုံးအဖွဲ့ချုပ်နဲ့ရောပေါင်းပြီးတော့ပေါ့နော်။တချို့နေရာတွေမှာလုပ်တယ်လို့ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့တခြားအဖွဲ့အစီအစဉ်နဲ့ပေါင်းပြီးတော့ဒီနေ့ဆီဝါကိစ္စကိုတက်နိုင်တဲ့ကစောစောအထောက်အပံ့လုပ်တော့ပါ
ဒါဟာအမေရိကန်အစိုးရရဲ့မြန်မာပြည်တွင်းပထမဆုံးအားကစားအခြေပြုမူရစေဝါအသိပညာပေးအစီအစဉ်ဖြစ်ပြီးအမေရိကန်တန်ယုံအနေနဲ့မူရစေဝါတွေနဲ့ထိတွေ့ဆက်ဆံနေရတဲ့ဒေသအတိုင်းဝန်းကိုထောက်ပံ့ပေးဖို့မြန်မာနိုင်ငံကအားကစားသမားတွေနဲ့အတူလက်တွဲပြီးလုပ်ကိုင်ရတာဂုဏ်ယူရတဲ့အကြောင်းအမေရိကန်တန်ဘတ်ကြီးစကော့မာစီကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာလည်းဖြစ်ပါတယ်ဒီအစီအစဉ်ကိုနိုဝင်ဘာ12ကနေ19ရက်အထိလှုပ်ဆောင်သွားမှာဖြစ်ပြီးနီးပြစုစုပေါင်းအယောက်30နဲ့ရန်ကုန်မန္တလေးတောင်ကြီးကလူငယ်အားကစားသမားအယောက်300ပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis App ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA မြန်မာပိုင်းကနေပုံတစ်ခုနဲ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စုအတွင်းနေထိုင်ခွင့်အထောက်အထားမရှိဘဲကလေးဘဝကလေးကရောက်လာတဲ့လူငယ်၈သိန်းရဲ့အနာဂတ်ဟာအမေရိကန်တရားရုံးချုပ်တရားသူကြီးကိုရဲ့လက်ထဲရောက်လာပါပြီ။ Dreamers လို့ခေါ်တဲ့အဲ့ဒီလူငယ်တွေကိုတိုင်းပြည်ကအနေမထုံနိုင်ဖို့အကအကွယ်ပေးထားတဲ့ဒါကာအစီအစဉ်ကိုသမ္မတ Trump ကပယ်ဖျက်လိုက်တဲ့ကိစ္စကိုအမေရိကန်တရားရုံးချုပ်ကနေအဆုံးဖြတ်ပေးရမှာဖြစ်ပါတယ်။တကယ်တော့အဲ့ဒီထဲကလူငယ်အများစုဟာအမေရိကန်ကလွဲလို့သူတို့သွားစရာတိုင်းပြည်မရှိဖြစ်နေတာကြောင့်သူတို့ရဲ့အခွင့်အရေးအတွက်ဆန္ဒပြနေကြပါတယ်။အင်္ဂါနေ့တုန်းကတရားရုံးချုပ်မှာဒီအငင်းပွားမှုနဲ့ပတ်သက်လို့နှစ်ဖက်ဘယ်လိုကြားနာစစ်ဆေးခံခဲ့ကြသလဲဆိုတာကို VOA သတင်းထောက်ဇလာတီစာဟုတ်ကသတင်းရေးသားပေးပို့ထားတာကိုကိုသားညိုကတင်ဆက်ထားပါတယ်
။မေရုံကတရားရုံးချုပ်တရားသူကြီးတွေဒီကိစ္စကြားနာစစ်ဆေးနေချိန်မှာတရားရုံးချုပ်ရှိမှာတော့ဓာတ်ကအစီအစဉ်ကိုပယ်ဖျက်တာတရားမဝင်ဘူးဆိုပြီးတော့ဆန္ဒပြသူတွေစီဝေးဆန္ဒပြကြပါတယ်။အဲ့ဒီထက်မှာတော့မက္ဆီကိုနိုင်ငံပွားစီချောင်းသားလေး Serenio Cervantes လေးပါပါတယ
်။ Para mi con Daka when the president stopped Daka စီချောင်းကိုသမ္မတကပယ်ဖျက်လိုက်တော့ကျွန်တော်အိမ်မက်တွေအားလုံးတစားစီပြိုပြက်ကုန်ပါတယ်။ကျွန်တော်ဘဝမှာအရန်စူးစားခဲ့ရတာပါ။အခု Daka အစီအစဉ်ကိုသမ္မတကအဆုံးသတ်လိုက်ပြီဆိုတော့ကျွန်တော်အနာဂတ်မရှိတော့ဘူးလို့ပြောလိုက်တယ်လို့ပါပဲ
။တရားရုံးချုပ်ကဘလို့ပဲဆုံးဖြတ်ဆုံးဖြတ်အမှန်တရားအတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့ရှစ်ပြောင်းနေထိုင်သူများဆင်ရခွေးဖွဲ့တွေကပြောပါတယ်။အစိုးရစီကတော့သူတို့ဘာမှမျှော်လင့်စရာမရှိဘူးလို့ Congregation Action Network က Omar Angel Pires ကပြောပါတယ်
ကဲ no podemos esperar nada
we know that we can't expect anything
ဒီအစိုးရစီကဘာမှမျှော်လင့်လို့မရဘူးဆိုတော့ကျွန်တော်တို့သိပါတယ်ဒါပေမဲ့ရွှေပြောင်းနေထိုင်သူများအလူမှုအတိုင်းဝိုင်းကလည်းအတော်လေးအားကောင်းတယ်ဆိုတော့ကျွန်တော်တို့သိပါတယ်
ဒါဟာတိုင်းပြည်ကိုမောင်းနေနိုင်တဲ့အင်အားတရက်ပ
ါ။တရားရုံးချုပ်ရဲ့ရှီယိုဆွဲတရားသူကြီးချုပ်ကဒါကစီစဉ်ဟာစတဲ့ကတရားမဝင်ဘူးဆိုပြီးတော့ဒီအစီအစဉ်ကိုပယ်ဖျက်ပွဲရှိနေပါတယ်။ဒါပေမဲ့လည်း Microsoft နဲ့ Princeton တက္ကသိုလ်လိုမျိုးဒီအစီအစဉ်ကိုခုခံပြောကြားသူတွေကတော့ဒီလူငယ်တွေကိုအကောက်အွယ်ပေးဖို့အတွက်ရေးကြည့်တယ်ဆိုတာကိုထောက်ပြနေပါတယ်။ Microsoft Brad Smith ကအခုလိုပြောပါတယ်။
I think it's important for Microsoft for the same reason that it's really important for countless numbers of employers across the country and why it's important for Princeton.
တမ်းဒီတော့မှရှိတယ်မရေမတွက်နိုင်တဲ့ဝန်ထမ်းတွေဟာ Microsoft အတွေ့ရော Princeton တက္ကသိုလ်အတွက်ပါရေးကြည့်ပါလိမ့်ကျွန်တော်တို့ကသူတို့တွေ Dreamers တွေပုံမှန်အာကူအာထာလုပ်နေရတာပါဒီနေ့မှဆိုရင်ကျွန်တော်တို့တွေရေးပါတဲ့အလုပ်တွေကိုလုပ်ပေးနေတဲ့ Dreamers 66ဦးရှိပါတယ်သူတို့ကကျွန်တော်တို့အတွက်သာမကပဲဒီတိုင်းပြည်ရဲ့ဒီထွန်ဖန်တီးမှုစွမ်းပကားတွေမှာအရေးပါသလိုစီးပွားရေးရပြိုင်ဆိုင်မှုတွေမှာလည်းအားဖြစ်စေပါလေငငယ်ရွယ်နဲ့ဒီတိုင်းပြည်ရောက်လာပြီးတော့သူတို့မှာဘယ်မှပြန်စရာမရှိပါဘူးဒီလူတွေဒီမှာနေထိုင်မှုထိုက်တန်ပြီးတိုင်းပြည်ရဲ့အားကိုလည်းဖြစ်စေပါလေ
Heritage Foundation က Elizabeth Slattery လို့ဥပဒေပညာရှင်ချုပ်ကတော့ဒါကအစီအစဉ်ကိုတရားရုံးရောသမရရောကဆုံးဖြတ်တာမဟုတ်ဘဲနဲ့လွှတ်တော်ကဆုံးဖြတ်သင့်တယ်လို့ပြောနေပါတယ
် Even when it was implemented first in 2012 President Obama
ဒီအစီအစဉ်ကို2012ခုနှစ်ကမှစရဲဆိုပေမဲ့ဒါဟာအမြင်အတွက်မဟုတ်ပဲယာယီဖြည့်ရှင်းမှုဖြစ်တယ်လို့သမရဥဘာမကိုယ်တိုင်လက်ခံထားတာပါဒီလူတွေကိုဘယ်လိုကင်တွယ်သွားမလဲဆိုတာဆုံးဖြတ်ဖို့လွှတ်တော်ကိုအချိန်ပေးရပါမယ်
2019 စက်တင်ဘာလမှာဒါကအစီအစဉ်ကိုဆုံးသတ်ဖို့အစိုးရကနေပြီးတော့ကနဦးကြီးညာပါတယ်ဒါပေမဲ့လို့အစိုးရရဲ့ဒီလောက်ရကိုဖရက်တရားသူကြီးအတော်များများကပယ်ဖြတ်တယ်လို့ပဲတရားရုံးတွေမှာလည်းယူခံထားကြပါတယ်အဲဒီနောက်တော့တရားရေးဌာနကနေပြီးတော့ဒီအမှုကိုတရားရုံးချုပ်အထိတင်ဖို့စူးစမ်းပြီးတော့အခုချိန်ထိတော့တစုံတရာအဖြစ်မထွက်သေးပါဘူးခင်ဗျာ
ကိုသားညဦးစီစဉ်တင်ဆက်သွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Intel Set 17နဲ့ Mia Set 3ကျူရူတွေကနေဖန်ယူကြည့်ရှုနိုင်ပါတယ်တခါ VOA ကနေနောက်နနာရီအကြာည 9:00-10:00 ထိထုတ်လွှင့်သွားမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ခရော့ချန်နယ်တဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကောင်းလွင်ဦးကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုဒီကနေ့အများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်စုံစမ်းမှုတွေကိုတော့အောက်လွှတ်တော်ထောင်လိုင်းကော်မတီကဦးဆောင်နေတာပါလက်ရှိတိုင်ဝမ်ထမ်းဆောင်နေစဉ်တန်တမန်တွေတန်တမန်ဝန်ထမ်းဟောင်းတွေအစိုးရရာရှိတွေကိုသတင်းပတ်နဲ့ချီတစ်ကပိတ်မင်းမြန်ပြီးလွှတ်တော်အမတ်တွေရောနိုင်ငံတော်ကပါစောင့်ကြည့်ကြမယ်ဒီကနေ့ကြားနာပွဲမှာတော့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံတီလန်နဲ့အမေရိကန်ဒုလွှတ်တော်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်တို့ထွက်ဆိုကြမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ကာဘုံပောက်ကွဲမှုကြောင့်ကလေးတွေပါဝင်လူ12ဦးသေဆုံးပြီး20ထက်မနည်းတဲ့ဒဏ်ရာရသွားပါတယ်။ဒီနေ့စောပိုင်းပောက်ကွဲမှုဟာနိုင်ငံခြားပုဂ္ဂလိကလုံခြုံရေးကော်မတီတစ်ခုပိုင်းကားတစ်စင်းကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်တဲ့ကြောင်းလဲပြည်ထောင်ဝင်ဌာနပြောဝင်ဟာနာစရတ်ရာခမီကတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမြို့ဖြစ်တဲ့မီရန်မြို့ကရဲစခန်းတစ်ခုကိုဒီကနေ့အသေးခံဘုံးခွဲတိုက်ခတ်ခဲ့ရမှာလူ6ဦးထဏ်နဲ့ဒဏ်ရာရသွားပါတယ်။ရဲတပ်ဖွဲ့ဝင်တွေအောင်လက်မှတ်တွေလက်ခံရယူဖို့တက်စီဆောင်ဆိုင်နေချိန်မှာပဲတိုက်ခတ်သူဟာအဆောင်ဂိတ်ကိုကျော်ဖြတ်လာခဲ့ပြီးတခြားရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်ထိုးချိန်မှာအသေးခံပောက်ခွဲလိုက်တာဖြစ်တဲ့ကြောင်းလဲအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။အသေးခံပောက်ခွဲမှုကြောင့်တိုက်ခတ်သူဒုသာတည်ဆုံးပြီးရဲတပ်ဖွဲ့ဝင်4ဦးနဲ့အရသာ2ဦးထဏ်နဲ့ဒဏ်ရာရကြောင်းလဲပြောဆိုခဲ့တာပါ။အစ္စရေးနေနဲ့ဂါဇာကမ်းမြောင်ကပါလက်စတိုင်းစစ်သွေးကြွတွေနဲ့ပြည်ပကတ်တွေဖို့ဆိုးမလာခြင်းပေမဲ့လည်းတိုက်ခိုက်မှုတွေကိုတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ပါလက်စတိုင်းအစ္စလာမစ်ဂျီဟတ်လူရှာမှုဖွဲ့အနေနဲ့တိုက်ခိုက်မှုတွေကိုရပ်မလားပိုပြင်းထန်တဲ့လက်တုံ့ပြန်မှုတွေကိုရင်ဆိုင်မလားရွေးချယ်နေတဲ့အကြောင်းဝန်ကြီးချုပ်နေတဲ့ယာဟုကပြောဆိုခဲ့တာပါ
တည်တင်းအချင်းချက်ကိုကောင်းလွင်ဦးကြီးညာပေးခဲ့တာပါဒီညအနေအစီအစဉ်ထုတ်လို့ရင်မှုကမဆူမြတ်မွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tester Wanderer ဖြစ်ပါတယ် Few American အသံညဖန်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line meter 25 kHz 15953ည line meter 32 kHz 11883ည line meter 57 kHz 9339နဲ့ line meter 190 kHz 15905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါစေရှင်
This program has come to you from the Voice of America, Washington.